Ukraine ပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူခွင့်ရဲ့ပြဿနာတွေကြုံရတာကိုဖြေရှင်းဖို့ကြိုးစားနေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ American သမ္မတ Joe Biden ဟာပိုလန်နိုင်ငံကိုတောရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ American တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ
်။ We're in the midst of and I don't want to sound too philosophical.
အခုချိန်ဟာ Democracy နဲ့ Crony တွေကြားကတိုက်ပွဲအလေရောက်နေတာဖြစ်ကြောင်း American သမ္မတက American Leader တက်မဟာ82ကတပ်ဖွဲ့ဝင်တွေနဲ့ပိုလန်နိုင်ငံရဇောမြို့မှာတောက်ကြနေတွေ့ဆုံတဲ့ပြောကြားခဲ့တာပါ။သမ္မတဘိုင်ဒင်တောရောက်တွေ့ဆုံခဲ့တဲ့ American တပ်ဖွဲ့တွေဟာပိုလန်၊လစ်သူရေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ဘူလ်ဂေးရီးယားနဲ့ရိုမေးနီးယားအပါအဝင် NATO အဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေမှာရောက်နေတဲ့ထောင်နဲ့ချီတဲ့ NATO မဟာမိတ်တပ်တွေကိုအကူအညီပေးဖို့ရောက်နေတာပါ။ယူကရိန်းမှာကျုံးနေရတဲ့အကြမ်းဖက်မှုအန္တရာယ်ကနေထွက်ပြေးလာတဲ့ဒုက္ခတွေအရေအတွက်တိုးလာနေတာနဲ့လူသားဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကို resort လေးစိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာပိုလန်ကိုမလာခင်တောက်ကြနေမှာပဲ။ Belgium နိုင်ငံ Brussels မှာဥရောပကော်မရှင်အကြီးအကဲ Ursula von der Leyen နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မှာတော့ဥရောပဒေသရဲ့ရုရှားရင်းနှံတင်ပို့မှုကိုနှီးခိုနေရမှုတွေရော့ပါအောင်ပူးတွဲအလုပ်အဖွဲ့တစ်ခုကိုဖွဲ့စည်းကြောင်းကြေညာခဲ့တာပါ။